မြန်မာနိုင်ငံမှာဆေးရနာတိမ်မှုစတင်တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းမှုတွေရှိနေတဲ့ကြားလာပဲဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှာလှုပ်ခဲကြပါတယ်ရန်ကုန်မြို့တွေကတာကေတာစမ်းကြောင်းစီးမြင်နိုင်တာမွေတင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ယိုပုံအတန်ပုံတွေအပြင်ပြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေ ဆနာပြလမ်းမျိုးပေါ်မှာလက်နက်ကင်လုံချုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့တားဆီးတွေကိုလည်းလုံချုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆနာပြဝဲရီအပေါ်ဖြိုခွင်းမှုတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့တင်းတွေမကြရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မနေ့ညတော့ကလည်းလက်နက်ကင်လုံချုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်းမှုတွေလုပ်ခဲ့ပါတယ်။ပပဲတမ်းမြို့နယ်မှာမနေ့ညတုန်းကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လက်ကတော့ညာရင်းချင်းဆုံးပါသွားပါတယ်။အသက်58နှစ်အရွယ်ဦးခမောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာတော်စစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဥကောင်းပိုင်းအပါအဝင်သွေးတွေပေးချနေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဦးခမောင်လက်ဟာNLD လွတ်တော်ကိုယ်စားလှယ်ဦးစီတူမောင်ရဲ့2020ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သူ့ကိုရေဝေးတုတ်တက်မှာအစ္စလမ်ဘာသာဝင်တွေရဲ့ဓလေ့ထုံးစံအတိုင်းဒီကနေ့မှာပဲအတုဘအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပူဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားတုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆိုင်ရာဝန်ထမ်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ